မဝိုင်းစီစဉ်ရဲ့အင်္ဂါနေ့ညချမ်းထရိုက်လီလိုက်အစီအစဉ်ကနေကြိုးဆိုပါရရှင်။ဒီညမှာတော့လက်ရှိစစ်ပြေးစစ်ဆောင်နေရတဲ့ဒုက္ခသည်တွေကိုဘယ်သူတွေကကယ်ဆယ်ပေးဖို့ပြန်လည်နေရာချထားပေးဖို့ထူထောင်ပေးဖို့တာဝန်ရှိပါသလဲဆိုတာနဲ့ဘယ်သူတွေကများထိထိရောက်ရောက်ကူညီလှုံ့ဆော်ပေးနိုင်မလဲဆိုတာကိုဆွေးနွေးကြဖို့ပါရှင်။တိုင်းဒေသတလောကတိုက်ပွဲတွေကြောင့်ထပ်ပြေးချရတဲ့ဒုက္ခသည်တွေဟာနေရရင်းတွေမှာပြန်ပြီးတော့အခြေမချနိုင်ခင်မှာပဲနောက်ထပ်စစ်ပွဲတွေကြောင့်ထွက်ပြေးလာရသူတွေကလည်းထပ်ပြီးတော့ဒိုးလာနေပါတယ်။လက်တလောအစိုးရဆုံးကတော့ရှမ်းပြည်နယ်တွင်မှာဖြစ်ပါတယ်။ကချင်ပြည်နယ်တွင်မှာလည်းတောင်းနဲ့ချီတဲ့စစ်ဆောင်ဒုက္ခသည်တွေရှိနေသေးပါ။စစ်ပြေးဒုက္ခသည်ကလေးငယ်တွေကိုအကူအညီပေးဖို့ဒီအလှခံနာတွေရန်ပုံငွေဘွဲတွေလည်းပြည်သူတွေကြားမှာတွေ့နေရပါတယ်။ဒါပေမဲ့ဒီကနေ့ဆွေးနွေးပွဲမှာတော့ဒီစစ်ဆောင်ထွက်ပြေးချရသူတွေကိုလုံလောက်တဲ့ထိရောက်တဲ့အကူအညီပေးဖို့တာဝန်ရှိသူတွေအပြည့်အဝတာဝန်ခံမှုတာဝန်ယူမှုရှိပါရဲ့လားဆိုတာကိုဦးစားပေးပြီးတော့ဆွေးနွေးကြရအောင်ပါရှင်။ပင်တိုင်းဆွေးနွေးပေးဖို့အတွက်ဒုက္ခသည်တွေကိုကိုယ်တိုင်ကိုညက်ကူညီပေးနေကြသူတွေနဲ့လူခွင့်ရေးရှင်းနေကြီးတူကိုလည်းဖိတ်ကြားထားပါတယ်။ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အဖွဲ့ရဲ့အထွေထွေအတွင်းမှုကိုစာကြီး။နောက်ရှမ်းလူခွင့်ရေးမန်နိုင်ကဆိုင်းခွန်မိုင်နဲ့အာဆာလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံမြန်မာဆိုင်ရာတာဝန်ခံဖြစ်တဲ့ရှင်းနေကြီးဦးမင်းလွင်ဦးတို့ကိုဖိတ်ခေါ်ထားပါတယ်။ကျမတို့သောရရှင်တွေလည်းပါဝင်ဆွေးနွေးကြဖို့ရှိပါတယ်။ပထမဆုံးတော့ဒီလက်ရှိတိုက်ပွဲတွေကြားပြေးလွှားနေရတဲ့ရှမ်းပြည်တဲကပြည်သူတွေရဲ့အခြေအနေကိုအရင်ဆုံးပြောပြပေးစီချင်ပါတယ်ရှင်ဆိုင်းခွန်မိုင်ပြောပြပေးပါဦးရှင်အခုလက်ရှိစစ်ဆောင်ဒုက္ခသည်တွေဘလို့နေထိုင်စားတောင့်နေကြရပါလဲအခုညီတွေရောအပြည့်အဝရပါရဲ့လားရှင
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဒီရှမ်းပြည်နယ်ကစစ်ပြေးဒုက္ခဆောင်ပြည်သူပြည်သားတွေကအခုချိန်မှာတော့ဒီကုညီမှုအပြည့်အဝရရှိလာဆိုတော့ကျွန်တော်ဒီချမ်းလူကိုရင်ဖက်နေပြီးတော့လဲတောက်ကူညီတာတွေရောရှိတယ်ဒါပေမဲ့လည်းအဲ့လိုမျိုးတိတိယောက်ယောက်ကူညီနိုင်တဲ့အရှိတလိုမျိုးတချို့ဒေတာတွေတချို့နေရာတွေမှာလည်းဟိုတိတိယောက်ဆိုတော့ကူညီနိုင်လို့မရအောင်လဲဘာဖြစ်လို့လဲဆိုတော့ဒီမှာစစ်အမြဲတမ်းစစ်ဖြစ်နေတဲ့နေရာအတွင်းမှာဆိုရင်တော့ဝင်ထွက်ဖို့ရဲ့နောက်ထပ်ဒီအကူအညီတွေတွားဖို့အတွက်ရောဒီအဖြစ်ခဲတော့ရှိတာပေါ့ဟုတ်ကဲ့
ဟုတ်ကဲ့ရှင်အဲ့တော့ဒီကချင်ပြည်နယ်ဘက်မှာလည်းဒါနှစ်နဲ့ချီပြီးတော့ဆစ်ဆောင်ဒုက္ခသည်တွေရှိနေပါဗါလေဒီနိုင်ငံတွင်းမှာပဲရှင်နိုင်ငံပြင်ပတောင်မဟုတ်သေးပါဘူးအဲ့ဒီလူတွေကလည်းအခုဒီပြန်လဲဒေသရင်းတွေကိုပြန်နိုင်တဲ့အနေအထားမျိုးလည်းမရှိသေးတော့ဒီအစိုးရဖွင့်ထားတဲ့စခန်းတွေအပါအဝင်ပေါ့လေဆစ်ဆောင်နေရတဲ့လူတွေရဲ့ဗါရီရင်ဆိုင်နေရာလဲသူတို့ဟိုစားနပ်ရိက္ခာနောက်နေမှုထိုင်မှုအဆင်ပြေမှုရှိပါရဲ့လားရှင်ကိုစားကြီးပြောပြပေးပါရှင်
ဟုတ်ကဲ့ပါဟုတ်ကဲ့ကချင်ပြည်နယ်ကတော့ကြီးလို့ရှိရင်ကဒီပြည်နယ်နေရာချထားတဲ့လုပ်တဲ့အပိုင်းမှာအပါမမရှိသေးဘူးဟောပါဒါရေးအဖက်ကလည်းကုလူမျိုးချင်းချင်းကုအဖက်စီချင်းချင်းကုကူညီတဲ့အပိုင်းမဲ့ပုံများနဲ့တာဝန်ယူတဲ့ဟာတော့တိတ်ကအဲ့ဒီအပိုင်းတော့တိတ်မရှိဘူးဒါပေမဲ့တတော်ကအခုတိသူတို့ရဲ့ဘဝတော့တတော်ကအခြေတည်ဆိုးတဲ့အခြေအနေပဲရှိတယ်သူတို့ရဲ့ကဒီဟောအနာဂတ်တောက်ဖြစ်နေတာပေါ့နော်သူတို့ရဲ့ဘာမှအကူအညီကအစပညာရေးကအစကျန်းမာရေးကအစမျိုးလင်းချက်မရှိဘူးသူတို့ကဒီတိုင်းပဲကျွေးတာစားဒီတိုင်းပဲဒုက္ခတွေကဲမှာပေါ့နော်ဒါတော့မှခုကသူတို့ကိုကူညီတဲ့အပိုင်းကိုဖြတ်တော့မလို့လို့ပါလို့ဒီတိနေ့ကြတော့ဘူမသူရင်ကိုရှိတယ်ပေါ့နော်ဒါတခုမှအကူအညီကောင်းကောင်းရတဲ့ဟာတော့မရှိဘူးဒါလူတွေရဲ့ဒီရှက်ဆက်ပြမဘဝကိုအဲ့မှာဘာမှမျိုးလင်းချက်မရှိတဲ့အခြေအနေတွေတို့ရောကိုယဉ်ဆိုင်နေရတဲ့အခြေအနေတွေရှိတာပေါ့နော်ကျင်းပြည်နယ်ပြည်ရသုခတေစကန်လို့ကြည့်ရှုကြည့်လို့ရှိရင်အနာကပြောက်တွေပေါ့နော်ဟုတ်ကဲ့
ဟုတ်ကဲ့ပါရှင်ဒီကချင်ပြည်နယ်ဘက်ကဟိုပြည်တွင်းဆစ်ဆောင်ဒုက္ခသည်တွေကိုလည်းဒီကုလသမဂ္ဂကိုကူညီခွင့်အကူအညီတွေပေးပို့ခွင့်ပေးတဲ့ပေးတာလည်း2013ခုနှစ်လောက်ကမှပေးတယ်လို့ကျွန်မသိထားပါတယ်အခုရောဒီကုလသမဂ္ဂဘက်ကအကူအညီထောက်ပံ့နေရနေပါသေးလားရှင်ကချင်ဒုက္ခသည်တွေအနေနဲ့
ဟုတ်ကဲ့ရနေပါတယ်အတင်းမောလို့ပဲဖြစ်တယ်တကယ်ရတော့ရှက်ဆက်တဲ့ဒီသူတို့ရဲ့ဘဝကရှက်ဆက်ပဲဘယ်လိုဖြစ်ရပြီတင်းနေဆိုတဲ့အပိုင်းကိုတိတ်မရောက်တာသူရှင်ဒါစားတဲ့ရစ်ခါကိုခြံတို့ပါတို့နေနေပါပါထောက်ပံ့တာဒီအနည်းငယ်တော့အဲ့ဒါရောနေနေပါပါရှိတော့ဒါပေမဲ့အခုကတကယ်ကိုဒီဟိုကျွန်တော်တို့လေလာတုံးတက်ချက်အရတော့ဒီဟိုအခြေအနေနည်းနည်းဆိုးလာတာကတောင်ပိုင်းမြောက်ပိုင်းလူပမာဒီမှာအဲ့လိုခွဲခြားဆက်ဆံနေတဲ့အခြေအနေအကူအညီပိုင်းနဲ့တွေ့ရတယ်အဲ့ဒါတွေကမလုပ်ပြဖို့လူသားချင်းစာနာစောက်ထားမှုအပိုင်းမှာပေါ့နော်ဒီကတကယ်ကိုစစ်ဖြစ်နေရတဲ့ကချင်ပြည်နယ်လူမျိုးရှမ်းပြည်နယ်မြောက်ပိုင်းလူမျိုးကဒါကိုလုံးဝမခွဲခြားဆက်ဆံဒီမနေ့ကအကူအညီပေးတဲ့ဟာကိုဒီကကအစွန်းရောက်တဲ့ဟာဒီခရစီရဲ့မလုပ်တဲ့မလုပ်ချင်တဲ့လူပါလို့ဒီလိုခွဲခြားဆက်ဆံမှာအကူအညီမပေးတဲ့ဝါဒတွေချတ်နေတဲ့ပုံစံနဲ့ဘလို့တဲ့အကျံပေးဖို့ကူဒီဒီဟာတွေသိရတယ်ဒါတော့မလုပ်တင်နေပါဘူးအားလုံးကကြိုးစားနေတာကိုချင်းစာ လုပ်ရမယ်ဒီဟာအားလုံးကဒီနိုင်ငံသားချင်းချင်းကုသရေးတာချင်းချင်းကတော့မြောက်ပိုင်းနဲ့တောင်ပိုင်းကိုမခွဲခြားစေချင်ဘူးလို့အခုတတော်ကိုလို့အပ်တဲ့အကူအညီပိုင်းကအဲ့ဒီပိုင်းပေါ့ကျွန်တော်မြောက်ပိုင်းမှန်တယ်မြောက်ပိုင်းကတော့ချမ်းပြည်နယ်ကချင်းပြည်နယ်မှာဖြစ်ဖြစ်နေတယ်ဟုတ်တယ်ဒါကျွန်တော်ပြောကြလို့လည်းဒါအကူအညီကိုလုံးဝဖြတ်တော့တဲ့ဟာမျိုးမလုပ်ပြင်းဘူးလို့အဲ့ဒီပိုင်းပေါ့လို့ဟုတ်ကဲ့
ဟုတ်ကဲ့အစိုးရဘက်ကရောအကူအညီတွေပေးတာမျိုးရှိပါလားရှင
်ဟုတ်ကဲ့အဲ့ဒီကျွန်တော်တို့တွေ့ရှိချက်အရကတော့ဒီကူညီတဲ့အပိုင်းနည်းနည်းပါပါတော့ရှိတာပေါ့နော်ဒါမှခန္ဓာပုံမှာပဲကူညီတဲ့ဟာဒီကိုရဲ့ဟောတကယ်အပေါ်ရတော့ပဲမူဝါဒအချင်းကူညီတဲ့ကိုဖြစ်ခိုင်းစေချင်လို့တကယ်စိတ်ကောင်းစေတနာမှန်ပေါ့နော်ကုနိုင်ငံသားအချင်းချင်းတော့ဒါလုံးဝအစွေရစီမတာဝန်ရှိတဲ့တာဝန်ရှိတဲ့အပိုင်းတော့အများကြီးရှိတာပေါ့အားလုံးကတာဝန်ရှိတဲ့ဒါတာဝန်ရှိတဲ့နိုင်ငံတိုင်းသူပြည်သားအချင်းချင်းကတော့အမှုပညာအဖွဲ့ရလူမှုရေးအဖွဲ့စီရောဒီပါတာရေးအဖွဲ့ဒီရောအားလုံးကဒီကြိုးစားရင်နာကိုချင်းစာကြွားတဲ့ဒီအကူညီတာတွေ့ရှိရတယ်ဒါမှမဟုတ်အကူအညီတဲ့နေရာမှာတာဝန်အရှိဆုံးကအစိုးရဖြစ်တယ်။ဘာကြောင့်ဒီလိုပြည့်ပြဒုက္ခတွေဖြစ်တာ၊ပြည်တနာတွေဖြစ်တယ်ဆိုရဟာတော့အစိုးရစီမှာတာဝန်အများကြီးရှိတယ်ကိုသိရှိရတယ်။တကယ်တော့သူတို့ဒီဟာကိုတာဝန်ယူဖြစ်ရှိနေဆိုလို့ရှိရင်လွယ်တဲ့ကိစ္စဖြစ်တယ်။အစိုးရကပထမအဦးဆုံးဒီဟာကိုလုပ်လို့ရှိရင်ကတော့ကိုပြည်တနာပြည်ကြီးတွားနိုင်တယ်။ဒါကြောင့်မို့အစိုးရဒီမှာလုံးဝတာဝန်ရှိတယ်။မဟုတ်လို့ရှိရင်ဒီပြည်တနာတွေကဒီမျိုးဒုက္ခတွေဟာမဆုံးနိုင်တဲ့တန်တရားတွေဆက်ရှိနေမှာပဲဒါကဒါတစ်ချက်မှအဖြစ်မူဝါဒအဖြစ်တာဒီတည်ရင်အရာမူဝါဒအဖြစ်တည်ရင်ပေါ်မှာဖန်တာပေါ်မှာဝါဒဖြားနေဟံပေါ်ကနေတကယ်စစ်ကောင်းစစ်တာမနေဒီတေသနာကိုအမှန်ဖြည့်ရှင်းမယ်ဒီကနိုင်ငံရဲ့တေသနာဖြစ်တဲ့တိုင်းရင်းသားတွေဘာတွေတောင်းဆိုနေတယ်ဆိုရခါတစ်ချက်တပ်ပေါ်အစုဝါဒမတွင်းပဲနဲ့တကယ်ကိုနိုင်ငံသားချင်းချင်းတိုင်းရင်းသားကိုပြတ်တာကိုဖြည့်ရှင်းမယ်လုံလောက်ပါပြီလို့ကျွန်တော်ဟောဆိုချင်တယ်အခုလောက်ဆိုတဲ့ဒီလောက်ထိလိမ့်သက်တာမလုံလောက်ဘူးတဲ့အခုဒီအကျိုးအရာရှိအကြီးကြီးပိုင်းရဲ့အကျိုးအမြတ်နဲ့တချို့တစ်သေးတည်းရဲ့သူတို့ရဲ့နေဆက်တဲ့အကျိုးအမြတ်ကိုကာကွယ်တဲ့အနေနဲ့ထူးဆစ်စင်တော့အခုတို့ဖန်တီးတဲ့ဟာကတတော်ကိုဒီလိုလူထုတွေပဲဒုက္ခရောက်တယ်ဆိုတဲ့ဟာကျွန်တော်ပြောကြလို့ဒါကြောင့်တာဝန်အရှိဆုံးကအစိုးရဖြစ်တဲ့ဒါတွေကိုဖြည့်ရှင်းဖို့ဖြစ်စံတာရှိလို့ရှိရင်စေတနာကောင်းတဲ့ဖြည့်ရှင်းမယ်ဆိုရင်နိုင်ငံရေးစုလေးပဲလုပ်မှဒီကေတနာတွေကိုကျန်နေချထားရလို့လို့ရှိရင်အများကြီးကိုဒီအထောက်ကိုပြုသွားနိုင်တယ်ဆိုတော့ဒါကြောင့်တာဝန်အရှိဆုံးကအစိုးရဖြစ်တယ်လို့ကျွန်တော်ပြောကြလို့
ဟုတ်ကဲ့ပါရှင်အဲ့တော့ဒီစစ်ပြေးစစ်ဆောင်ဒုက္ခတွေတွေကိုလူပြည်သူတွေကြားမှာလဲစေတနာရလှူတာတန်းတာလှူခံတာတွေလဲတွေ့နေရပါတယ်ဒါပေမဲ့ဒုက္ခတဲ့အရေးအတွက်ကလည်းမနှဲလာဘူးဆိုတော့ဒါဟာပြည်စုံလုံလောက်တဲ့အနေအထားတော့မရှိပါဘူးအဲ့တော့ဒီဒုက္ခတွေတွေပေါ့နော်တိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာတပ်မတော်ကြားမှာဖြစ်ကြတဲ့စစ်ပွဲတွေကြောင့်မလို့စစ်ဆောင်စစ်ထွက်ပြေးကြရတဲ့အိုးပြည်အိမ်ပြည်ထွက်ပြေးကြရတဲ့အိုးအိမ်တွေဖျက်ဆီးခံရတဲ့ဒီပြည်သူတွေအနေနဲ့တရားဥပဒေချောင်းအရရောအကာအကွယ်ပေးဖို့တာဝန်ရှိပါသလားဒီလိုတရားဥပဒေချောင်းအရရောအကာအကွယ်ရှိပါရဲ့လားရှင်ရှင်းနေကြည်ဦးမင်းလွင်ဦးဆရာပြောပြပါအောင်ရှင
်ဟုတ်ကဲ့ကျွန်တော်တို့ဒီလက်ရက်ကန်တိုက်ပွဲကြီးဖြစ်တဲ့အခါမှာကျွန်တော်တို့ပြည်တွင်းမှာပဲဖြစ်ဖြစ်ပြည်ပမှာပဲဖြစ်ဖြစ်ပေါ့နော်အဓိကအပြင်တော့ဒီမျိုးနေလူတို့ကြီးရွာလူတို့လူနေအိမ်များရှိတဲ့ဒေသတွေမှာအထူးသတိထားပြီးတော့စစ်တပ်ကမှုတွေပြုလုပ်ရမယ်ဆိုပြီးတော့ကျွန်တော်လူသားချင်းစာနာမှုတွေပြဌာန်းထားတဲ့ပြဌာန်းချက်တွေရှိပါတယ်။အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံမှာနှစ်ပေါင်း60ကျော်ပြည်တွင်းစစ်ဖြစ်လာတယ်။ဇနက်ကန်တိုက်ပွဲနဲ့ဒါဖြည့်ရှင်းလို့မရဘူးနိုင်ငံရေးနည်းနဲ့ဖြည့်ရှင်းလို့ရမယ်ဆိုတာကိုလည်းနှစ်ဖက်စလုံးကသဘောပေါက်ကြဖြစ်တယ်။အဲ့တော့ဒီကြားထဲမှာမှဒီတကနေမြေသိမ့်ပိုက်ရေးအတွက်အဓိကထားပြီးတော့တပ်မတော်ကထိုးစစ်ဆင်လာတဲ့ခေတ်ကဒီတစ်ဖက်ကလည်းနေမြေမစွန့်လို့ရေးအတွက်ခုခံရတဲ့စစ်ပွဲတွေဖြစ်လာတဲ့အခါမှာအဓိကနေလာတဲ့သူတွေကတော့ပြည်သူပြည်သားတွေဖြစ်တယ်။အထူးသဖြင့်မျိုးသမီးနဲ့ကလေးငယ်တွေကပုံပြီးတော့ဒီဒုက္ခကိုခံလာတာဖြစ်တယ်။အဲ့တော့ကျွန်တော်တို့ဒီပထမကကျင်းမှာဖြစ်တဲ့အခါတော့ကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီပေါ်ရောက်ပြီးတော့လူဝဲအကူအညီတွေပေးဖို့အတွက်တောင်းဆိုတဲ့အခါမှာအစိုးရကနေပြီးတော့ပြည်ပင်တားဆီးခဲ့တဲ့ကိစ္စတွေရှိတယ်။နောက်ပိုင်းကျတော့
ဟုတ်ကဲ့
အထိုင်ရောက်ပြန်လဲဖွင့်ပေးခဲ့တာတွေရှိတယ်။အဲ့တော့အဓိကအနေနဲ့အစိုးရကချင်လူမှုဘွေကြီးကတယောက်ပြောတော်တဲ့လူပဲပေါ့နော်
။ဟုတ်ကဲ့
ဒီပရိဖြစ်လာပြီဆိုလို့ရှိရင်ကျွန်တော်တို့အစိုးရမှာဒီကတာဝန်ရှိတယ်ဆိုတာတော့မှန်တယ်ဘာဖြစ်လို့လဲဆိုတော့ကတိုက်ပွဲတွေဖြစ်တဲ့နေရာမှာဒဏ်ရာတဲ့ပြည်သူလူထုတွေစစ်ဘေးရှောင်တဲ့ပြည်သူလူထုတွေကိုကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့ဖွဲ့စည်းတဲ့တပ်ချင်းကြီးဖွဲ့နော်လူမှုဝန်ထမ်းအောက်မှာရှိတဲ့ဒီတော်ကဘေးအန္တရာယ်ကာကွယ်ရေးပြည်သူလူထု ပြီးတော့တက်အောင်ဒီကာကိုရမယ်ဆိုတာတွေကိုစီစဉ်ပြီးတဲ့လူမှုဝန်ထမ်းဝန်ကြီးများရဲ့အစီအမံနေနဲ့အစိုးရကဥပဒေဥပဒေပြီးတော့ဆောင်ရွက်ပေးရမှာဖြစ်တယ်။အစိုးရကဒါတွေကိုတုတ်ပြီးတဲ့အတွက်အစိုးရပြောသလိုပြည်သူဒုက္ခကိုမကြည့်နိုင်တဲ့အတွက်အမှုပညာရှင်တွေလူငယ်တွေကျောင်းသားတွေတတ်နိုင်သလောက်ဝိုင်းဝန်းပြီးတော့ကုလညီရအောင်လူခံနဲ့ထောက်ပံ့နဲ့ပေးကမ်းနဲ့သို့တော်လည်းပဲအဲ့ဒီလိုလုံးတဲ့ဥစ္စာတော်မှအစိုးရကနေပြီးတော့ဟန်တရနှောက်ချက်တဲ့ဥစ္စာတွေအများကြီးကျန်လို့ရတယ်ဆိုတာလေးကိုကျွန်တော်တို့သိရတယ်။ဒါတွေကမိမိကိုယ်တိုင်ခံပြီးတဲ့ပြဿနာကိုတမလို့အနေနဲ့တဲ့ခင်ကြီးပဲဖြစ်ဖြစ်စေလူမှုအငူညီဌာနပဲဖြစ်အကူအညီပေးမဲ့သူတွေအားလုံးကိုခွင့်ပြုသင့်တယ်ကိုကိုယ်တိုင်လည်းကူညီဖို့အတွက်ဆောင်ရွက်တင်တယ်ဆိုကျွန်တော်တို့မြင်ပါတယ်ခင်ဗျအဲ့တော့ဥပဒေရောင်းရပြောရမယ်ဆိုလို့ရှိရင်တော့ဒီပင်းစစ်ပွဲဖြစ်တဲ့အတွက်ဒီလိုတိခိုင်းနေတာလေသူတွေအပေါ်မှာအယုံကြည်ရအောင်ပြန်လဲတောင်းဆိုနိုင်တာတွေတရားစွဲဆိုနိုင်တာတွေတော့မလုံနိုင်ဘူးပေါ့ဗျာဒါအစိုးရကိုယ်တိုင်ကနေပြီးတော့ဥဆောင်ပြီးတော့ဆင်နွှဲနေတဲ့စစ်ပွဲဖြစ်တာ哦အဲ့တော့ကျွန်တော်တို့အနေနဲ့အဲ့ဒီလိုဖြစ်တဲ့အခါမှာလူသားချင်းစာနာမှုဥပဒေအရပဲအစိုးရအနေနဲ့ပြည်သူတွေရဲ့နှစ်နာမှုကိုတစ်ဖက်တစ်လမ်းကဖြည့်ဆည်းပေးဖို့ထူးတာဝန်ရှိတယ်လို့ပဲကျွန်တော်မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့ကျမဒီဝင်ရောက်ဆွေးနွေးလို့လေကျမတို့ရဲ့သောရရှင်တွေကိုလည်းအလှည့်ပေးချင်ပါတယ်ကိုတိလယ်မူဝင်ရောက်ဆွေးနွေးလို့ရပါတယ်ရှင
်ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့ဒီတော့တဲ့ဖြစ်ရတဲ့အကြောင်းများတော့ဘယ်ကနေဖြစ်တယ်လဲဆိုတော့အများကြီးကတော့တချို့သိကြမှာမသိကြလည်းရှိမှာပေါ့ဗျာနော်ကျွန်တော်အနေနဲ့မြင်တာကတော့ဒီတော့တဲ့ဖြစ်ရတဲ့အရင်းကတော့လက်ရှိအစိုးရအဖွဲ့အစည်းတွေကမတရားလှုပ်ဆောင်မှုနဲ့ဖြစ်ရတယ်လို့ပဲကျွန်တော်မြင်တယ်။ဘာဖြစ်လို့လဲဆိုတော့အခုကျောင်းသားအရေးကြီးတယ်ကြည့်ရောကျောင်းသားတွေဘာမှနော်ကျောင်းသားတွေမှာအပြစ်မရှိတဲ့ခွန်းတီးတာတွေအဲ့ဒါမတရားညှင်းသေးတာတွေနော်ထောင်တင်းအကျဉ်းချတာတွေအဲ့ဒါကိုကြည့်မယ်ဆိုရင်နော်ကျွန်တော်တို့ရဲ့ပြည်သူတွေကျောင်းသားတွေနော်အတိုက်အခံဖွဲ့စည်းတာအံတာမညှင်းလာပါတယ်။နော်တော့တယ်ဒီဖြစ်လာတာကတော့ဒီလက်ရှိအစိုးရအဖွဲ့အစည်းကအငြင်းငြင်းဖန်တီးနေတာကျွန်တော်သိရပါတယ်ခင်ဗျ။ပြောရမယ်ကျွန်တော်အများကြီးပေါ့ဗျာ။ဒါနဲ့ကျွန်တော်ဒီလောက်နေပဲမိကုန်ချက်ပါလေခင်
ဗျဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ကိုတိလယ်မူနောက်ကိုနေဦးလင်းရှိပါတယ်ရှင်ကိုနေဦးလင်းလည်းဝင်ရောက်ဆွေးနွေးပေးလို့ရပါတယ
်ဟုတ်ကဲ့ဗျဟိုကျွန်တော်ကတော့အဲ့လိုမမြင်ဘူးဗျကျွန်တော်ဟိုဘာခေါ်လဲဆိုတော့ Facebook မှာတက်လာတယ်လေနားထောင်နေတွေ့ရပေါ့ဗျာရန်ကုန်ကပြောတာတွေလည်းတရင်ရောအစိုးရတက္ကသိုလ်အပြင်တက္ကသိုလ်ပြောတာအဲ့တော့ကျွန်တော်တို့ကတော့ဘယ်လိုတွေးလဲဆိုတဲ့ခါဒါကိုပဋိပက္ခလို့တွေးရပေါ့နော်ပဋိပက္ခဆိုတာတယောက်တည်းမဟုတ်ဘူးနဲ့ရောက်ပေါ့နှစ်ဖက်စလုံးမှာတာဝန်ရှိတယ်ပေါ့အဲ့တော့ဒီလိုတိုင်းကြီးကိုကြောင်းလဲမယ်ဆိုတော့လုံးဝအချိန်မှာအားလုံးကဟိုတုန်းကကျွန်တော်အများကြီးပြောရင် new fair ကိုတွားနိုင်ဖို့အားလုံးကလိုတယ်အဲ့ဒီအခါကျတော့ဘာကျွန်တော်တို့ကဘာဖြစ်နေကြတာလဲဆိုတော့မီဒီယာတွေကလည်းဥမာတစ်ခုဆိုပါဆိုစစ်ပွဲကြီးရလို့ပြောပေးအစားဟာစစ်ပွဲကြီးကိုအဲ့လိုနေခံပါဆိုတော့ဟိုတုံးပေါ့ဗျာပြောဖို့ပြောနေရစကားပြောကြည့်ကြဗျာတစ်ခါတလေကတော့တစ်ဖက်ကိုအားတင်းနေလို့ပြောရင်တခြားတစ်ဖက်ကလည်းမခံရင်အဲ့တော့လူမျိုးလုံးမှာတန်ပါညံ့သွားလို့ရှိရင်ဘာဖြစ်မှာပရိသတ်ကပူကြီးတာပရိသတ်ကပူကြီးရင်ဈာတဲ့ဟာကျဲကျဲပြည်သူတွေဒုက္ခရောက်မှာကျွန်တော်ကတော့အဲ့လိုမျိုးဖြစ်စီကျင်နေပေါ့နော်မီဒီယာတွေနဲ့လည်းနှစ်ဖက်စလုံးကိုမျှမျှတတရေးပြီးတဲ့အခါကျတော့အကောင်းဆုံးဖြစ်အောင်ပြောမှန်ပါတယ်အစိုးရမှာတာဝန်ရှိရဲ့ဒီဦးတိုင်းစင်ကိုယ်တိုင်လည်းပြောရတဲ့စကားရှိပါတယ်။ဦးစလုံးကြဆုံးရင်တစ်ဖက်စလုံးကတိုင်းပြည်ကပြည်ပဲ။ဆိုတဲ့အခါကျတော့သူတို့ပဋိပက္ခလက်နက်ကိုင်အဖွဲ့ကြီးဖြစ်တဲ့အပြင်မှာပြောနေတဲ့လူတွေတော့မလွယ်ဘူး။သူကလည်းလက်နက်နဲ့ကိုယ်ကလည်းလက်နက်နဲ့ဖြစ်တဲ့အတွက်ကုကုကိုကာကွယ်တဲ့အခါမှာပဋိပက္ခကြီးကရှိလာတယ်။အဲဒီအခါအဲဒီတင်ပါလေးတွေကိုနိုင်တော့အောင်လုပ်ပြီးလို့လိုတဲ့အဖြစ်ကနောက်တစ်ခုကပါလဲဆိုတော့အခုဒီပဋိပက္ခကြောင့်ဖြစ်တဲ့ပြည်သူတွေမှာဒုက္ခရောက်တာမှန်တယ်များဒီကျွန်တော်တို့ဒီရဲမှာရှိတဲ့တိုင်းပြည်တပီးရဲမှာရှိတဲ့ပြည်သူပြည်သားတွေနဲ့အကုန်လုံးဆိုင်တယ်ကျွန်တော်နဲ့လည်းဆိုင်တယ်ကျွန်တော်လည်းပမာဒီမျိုးဖြစ်တဲ့အတွက်ဆိုင်ဆိုင်တယ်အဲ့တော့သူတို့ကိုကူညီထောက်ပံ့မှုကကျွန်တော်တို့လည်းလုပ်တယ်အစိုးရတယ်မဟုတ်ဘူးနော်ဟိုဘာခေါ်လဲဆိုတော့အမှုပညာဆိုတဲ့ဇမားတွေလည်းမဟုတ်ဘူးလူကြီးကဇမားတွေမဟုတ်တပီးလုံးမှာရှိတဲ့လူတွေကကျွန်တော်တို့ပြည်ထဲမှာရှိတဲ့ဒီကကျွန်တော်တို့မှာတာဝန်ရှိတယ်ကျွန်တော်အဲ့လိုပဲပါတယ်ခင်ဗျ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ကိုနေဦးလင်းအဲ့တော့ကျမကဒီပရိပခါလေးနဲ့ပတ်သက်ပြီးတော့အခုညီပေးရင်းနဲ့ပတ်သက်ပြီးတော့အခုဆွေးနွေးပွဲရတော့တယောက်ယောက်ကိုတစ်ဖက်ဖက်ကိုအပြစ်တင်ဖို့လောက်တာမဟုတ်ပါဘူးဒီဒုက္ခရောက်နေတဲ့ဒုက္ခသည်တွေအတွက်အကောင်းဆုံးဘယ်လိုအခုညီအထောက်ပံ့တွေရနိုင်မလဲဆိုတဲ့အပေါ်မှာဆွေးနွေးတာဖြစ်ပါတယ်အဲ့တော့အခုဒီလက်ရှိစစ်ရှောင်နေကြတဲ့ဒုက္ခသည်တွေအတွက် လက်ရှိအခက်အခဲကပြည်လဲအောင်ပေါ့နော်ဘာတွေလုပ်နိုင်မလဲဘယ်သူတွေကဘာတွေလုပ်ပေးနိုင်တယ်လဲဆိုတာကိုလည်းဆွေးနွေးကြပါတယ်အဲ့တော့ကုစားကြီးရှင်အခုလက်ရှိကြုံတွေ့နေရတဲ့အခက်အခဲတွေအကောင်းဆုံးပြည်လဲအောင်ဘယ်သူတွေကဘာတွေများလုပ်ပေးနိုင်မလဲလို့ကုစားကြီးမြင်ပါလဲ
ဟုတ်ကဲ့အခုဟိုဒီတူပြောသွားတဲ့အတိုင်းပဲလို့ဒါအားလုံးကတာဝန်ရှိတယ်ဆိုရဟာအရင်ပြောသိချင်တယ်ဒါကောင်းထုတ်တယ်အားလုံးကတာဝန်ရှိတဲ့အတိုင်းဒီတူပြတ်တော့ဒီအားလုံးရဲ့တာဝန်ရှိတဲ့တာအလုံးလုံးနေကြတော့ကိုကျွန်တော်အတိအမှတ်ပြုခိုင်းစေချင်တယ်ဒါအနုပညာကအစအဖွဲ့စည်းကအစပါတာရဲ့စတော့မနိုင်မနှင်းကိုဒီပြည်သူဒုက္ခရောက်နေတယ်ဟောမကြည့်ရပဲဒီကိုချင်းသာမကိုညီတော့ကိုကျွန်တော်အများကြီးကိုဝန်တာတယ်ဒါအတိအမှတ်ပြုရတာအလုံးတာဝန်ရှိတဲ့အတိုင်းကြာကိုလုပ်နေတဲ့ကဘာပြည်သူဒီဒါဒီတိုင်းဒါအလုံးမနော်တရားကျွန်တော်သိရှိတယ်လို့ဒါပြောချလိုက်တယ်ဒါပေမဲ့တစ်ဖက်မှာတော့ဒီအမှုရောကောင်းမှမူအပေါ်မှာပဲလုပ်မှာတကယ်လက်ပြီးအခုချင်းသာတရားတို့လည်းတွေ့ကြကြမလို့ဆောင်တဲ့အပိုင်းတွေအများကြီးရှိတာကိုကျွန်တော်ပြောစင်တဲ့ပါဒီအပိုင်းမတော်ကြာကြမို့တကယ်ကိုဒီပြဿနာဒီကိုဖြေရှင်းဖို့ဆိုတာစစ်ကောင်းတဲ့သာမန်နဲ့တာဝန်ရှိမိသားစုလူပဲနိုင်ငံတနိုင်ငံနဲ့တကယ်ကိုဒီနိုင်ငံကအဖေကြီးကတကယ်ဟောတကယ်လူမရန်ကားလုပ်နေမှဂျန်နဲ့အားလုံးတာဝန်ယူပါဆိုတော့မလွယ်တော့ဘူးလေဒါကြောင့်မို့တကယ်လူချင်းခေါင်းဦးစည်းကူတိုင်ကဒီဟာကိုဒီတော့ပြဿနာကိုဖန်တီးထားမှဒီပြဿနာကိုဟောနောင်ထရပဲကိုပြန်ဖြေရှင်းရမယ်ဆိုတဲ့အပိုင်းတကယ်အင်ထုံဦးစီကူတိုင်ကဒီဟာကိုပြန်ဖြေရှင်းမှရမှာပါလားဒီကလွယ်လွယ်တဲ့ကိစ္စတန်တဲ့ဟာတို့အတေးအမဖြစ်တာပါဒီတာတလီဒီကုနေမြစ်ဒီကကြာဖြေရှင်းလို့အမြဲတမ်းအင်ထုံဦးစီကိုကြောက်နေပြီကဒီပြဿနာကဖြေရှင်းလို့မလွယ်ဘူးလို့ဒါကြောင့်အင်ထုံဦးစီလုတဲ့လူကတကယ်ကိုစိတ်ကောင်းစေတနာမှနဲ့တာဝန်ရှိမှတရားတာဝန်ယူမှဖြေရှင်းလို့ရှိကအတူတူလေပြဿနာကိုဖန်တီးဖို့ဒီစစ်ထူးစစ် in that group မဟုတ်ဘူးချစ်ဆက်ပြီးဒီလိုဖြစ်လာလို့ရှိရင်အနာဂတ်အတွက်ကျွန်တော်တို့အမျိုးသားပြည်နယ်တည်မြဲရေးကလက်တီးဒီလို looking လဲဆိုရဟာကိုအဓိကထားပဲမှာတရားကိုလုပ်ပြီးရှိကောတိုင်းရင်းသားတွေလည်းပါပြီးတောင်းဆိုနေတယ်တစ်ဖက်တည်းအပြစ်တင်တာမဟုတ်ဘဲနဲ့နိုင်ငံတကာရဲ့ဒီ attention ရဖို့ပဲကြိုးစားနေတာမဟုတ်ဘဲနဲ့ကို့အောက်ချင်အရှင်ကို့တိုင်းရင်းသားနေမှာအတိုင်းအတာနေရဒီမှာပါပြီးဖြစ်နေတယ်ဆိုတော့ကိုင်းစင်းလေးလာတော့ဒီနေ့ကအမျိုးသားပြည်နယ်ပြည်နယ်တကယ်အဆက်အမန်ကိုပြန်လုပ်လို့ရှိရဒီဟာတဲ့အားလုံးပြက်တာဖြစ်ရှိနေတဲ့ပြက်တာအနာဂတ်အတွက်ပေါ့နော်ချက်ချင်းပြောင်းသွားတော့မဟုတ်ဘူးဒါပေမဲ့အများကြီးကအောက်ကိုပြုတ်လို့ရေရှည်တည်တန့်ခိုင်နေတဲ့ဖိဖြူကြီးနဲ့ရေရှည်တည်တန့်ခိုင်နေတဲ့ပြက်တာဖြစ်ရှိနေငင်းချမ်းကြီးတွေရလာနိုင်တယ်ဆိုတော့ဒါအကြီးဆုံးကတာဝန်ယူဖို့ဖြစ်ရှိလို့တာဝန်ရှိတယ်ဆိုတဲ့ဟာကိုပြောကြားပေးရမှာ
ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ပါဒီ kitchen ပြည်နယ်ဘက်ကထပ်ပြီးတော့2017လောက်မှာထပ်ပြီးတော့ဖြစ်ခဲ့တဲ့တိုက်ပွဲတွေမှာဆိုလို့ရှင်လဲကုလသမဂ္ဂဘက်ကနေပြီးတော့အကူအညီအထောက်ပံ့ပေးရေးကိုတော်တော်ကိုမြန်မာဆိုရနဲ့ဆွေးနွေးခဲ့ရတာပါ2013ခုနှစ်မှတ်မှတ်ရရအဲ့ဒီအချိန်မှမှရခဲ့လို့ကုလသမဂ္ဂအတောင်မှာမြန်မာဆိုရကိုအထောက်ပံ့ပေးခွင့်ရပေးခွင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဆိုပြီးတော့ဒါတခုတည်းရပြောခဲ့သေးတာဖြစ်ပါတယ်ရှင်အဲ့တော့ဒီအခုရှမ်းပြည်ကတော့အခုလောလောလတ်လတ်ဖြစ်နေတာပါရှမ်းပြည်ဒုက္ခသည်တွေအခြေအနေရောအစိုးရဘက်ကဒီကုလသမဂ္ဂဘက်ကနိုင်ငံတကာအဖွဲ့အစည်းတွေပေါ့နော်အဲ့ဒီဟိုပုဂ္ဂလိကအလှူရှင်တွေကလွဲလို့အဖွဲ့အစည်းတွေ NGO တွေကလွဲလို့တခြားအထောက်အပံ့တွေရောရှိနေပါပြီလားရှင်ကိုဆိုင်ခွန်မိုင်ဘယ်လိုတွေ့ရပါလား
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဒီအဖက်အနေကြည့်မယ်ဆိုလို့ချင်းတော့နိုင်ငံတကာဒီ UN တို့ NGRC တို့သွားပြီးတော့ assessment ကောက်တာတွေတော့ပဲရှိပါတယ်ဒါပေမဲ့ဒီနိုင်ငံတကာနဲ့ဆိုင်တဲ့ UN တို့ကတော့သွားပြီးတော့တကယ်ထောက်ပံ့တာတွေကျတော့ data ခံနေလက်မှတ်ပြောတာတော့မရှိသေးပါဘူးခင်ဗျာ
ဟုတ်ကဲ့အစိုးရဘက်ကရော
ဟုတ်ကဲ့ဟုတ်data ခံတွေနဲ့ဒီအခု data ခံတွေပဲနောက်ထပ်ဒီတိုင်းဒါတွေပဲပေါင်းစုပြီးတော့ပဲအခုညီတွေပြန်လောက်တဲ့တန်လေ2000ရေးတွေပြန်လောက်တယ်ဆိုတာတော့သူတို့တတ်နိုင်တလောက်ပဲသူတို့လောက်တာပဲရှိတယ်ဒါဆိုဟိုတတ်နိုင်တလောက်လောက်တာအားဆိုင်ခွန်ဆိုင်တွေလောက်တာတော့ရှိရဲ့ဒါပေမဲ့ဒီနိုင်ငံကလာပြီးတော့ဟိုပန့်ပိုးတာတို့ဘာတို့နော်ပေးကမ်းတာတို့ဆိုရင်တော့ဒီ data ခံအနေနဲ့ဒီ6000ဒုက္ခတွေအဲထဲမှာတော့ဒီလိုမျိုးပြောတန်လုံးမမချသေးပါဘူးခင်ဗျာ
ဟုတ်ကဲ့ပါရှင်အဲ့တော့ခုနဆရာဦးမင်းလွင်ဦးလည်းပြောပါတယ်ဒီကိစ္စဟာတရားဥပဒေအကြောင်းအရတော့ဘာမှလုပ်လို့မရဘူးဒါပေမဲ့အစိုးရတရားအနေနဲ့တာဝန်ယူပြီးတော့ဒါတွေကိုလုပ်ဖို့ဟိုလုပ်ရမယ်ဆိုတဲ့အနေအထားမျိုးတော့ဆရာပြောပါတယ်အဲ့တော့အခုလက်ရှိစစ်ရှောင်နေတဲ့စစ်ပြေးနေရတဲ့လူတွေဟာလည်းဒါမြန်မာအစိုးရရဲ့တပ်မတော်နဲ့ဒီတိုင်းရင်းသားလက်နက်ကိုင်တွေကြားမှာဖြစ်ခဲ့လို့ဒါတွေကပေါ်ပေါက်ရတာပါအဲ့တော့သူတို့အနေနဲ့ဒီဟာတွေကိုစစ်ပေးစစ်ဆောင်တွေကိုလုံလောက်တဲ့အကူအညီပေးရမယ်အရက်သားတွေကိုအကာအကွယ်ပေးရမယ်ဆိုတဲ့အပေါ်မှာဟိုနားလည်လာပြီးလက်ခံလာပြီးတော့ဒါတွေကိုလုံနိုင်အောင်ဟ who diao ri chang ya pisi, siaro di, who asha lukun y commission no lupo, not di lo poesi ni ne pisi, PRP ni ne ta yom ya siaro shiba lashin.
Tenoro yamananga yine pioare solution, no? Toro kere kisa pite lube piojine. Pavilu lezuro, tenorua. Asuya gu piapi mala, sita gu piwa mala. Asuya oma sita ka shidala, sita kawe tidan shidala suraga. Fuzibon chika ugri maro, shishin lilin piora rapide. Tuzo lebe di kagweine lunjo yi kombiye simankangwe mu oma daria pini yo. Kajoga asuwa de mini le, dvo mu pide. Pige re apamabe, chanoru di. ဆက်ဆံရလွတ်တော်ကိုယ်စားလှယ်တဝူကနေပြီးတော့စစ်ပွဲတွေရဆိုင်ပြီးဖို့အတွက်အများဆုံးအရေးကြီးအစုအတင်းရတာတွေရှိတယ်အဲ့ဒါကိုပြည်သူလွတ်တော်ကမှတ်တမ်းတင်နေဆိုတဲ့အဆင့်လောက်ပဲထားတဲ့ဥစ္စာတွေကိုကျွန်တော်တို့တွေ့ရတယ်အဲ့တော့စစ်တပ်အနေနဲ့တာဝန်ယူမှုတာဝန်ခံမှုဘယ်လောက်ရှိလဲဆိုရင်လုံးဝမရှိဘူးလို့ကျွန်တော်တို့ကပြောနေတယ်ပြည်သူတွေရဲ့အဝင်စီးစိမ်ထိခိုက်နေတာဆုံးရှုံ ရှိတယ်ကချင်းစစ်ပွဲမှာလည်းရှိတယ်ကိုကံစစ်ပွဲဖြစ်လာတဲ့အခါမှာလည်းအဲဒီလိုပဲအခုရှမ်းပြည်နယ်စစ်ပွဲဖြစ်တဲ့အခါမှာလည်းတမတော်ကနေပြီးတော့လုံးဝမြက်ွယ်ပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်လုံခြုံမှုကိုလုံးဝမြက်ွယ်ပြုပြီးတော့လှုပ်ဆောင်နေတယ်ဆိုတာတွေကိုကျွန်တော်တွေ့ရတယ်အဲ့တော့နိုင်ငံတကာအဖွဲ့အစည်းတွေကကူညီမယ်ဆိုလို့ရှိရင်တော့မှအစိုးရအဖွဲ့အစည်းနဲ့တမတော်ကလွတ်လွတ်လပ်လပ်ပုံဝင်လင်းလင်းနဲ့လက်ခံမှုပြောဆိုမှုလုပ်တယ်အဲ့တော့အစိုးရကလည်းပုံလင်းမြင်သာမှုမရှိဘူးတမတော်ကလည်းငါတို့စစ်စင်ရေးကိုငါတို့လုပ်တာမင်းတို့ဝင်မရှုံနဲ့ဆိုပြီးတော့ကန့်သက်ထားတဲ့အခါမှာနိုင်ငံတကာအဖွဲ့အစည်းတွေကအစိုးရဟု
တ်ကဲ့
တယောက်ပြောသားတယ်လို့ပဲဒီတားလေးတွေအချက်လက်လေးတွေစုဆောင်ကောက်ယူတဲ့အဆင့်မှာပဲသူတို့ပြီးရစေတနာနဲ့သူတို့လှူခြင်းမိမဲ့လည်းလှူလို့မရဘူးအဲ့ဒီလိုအခြေအနေဖြစ်နေတဲ့အခါကျတော့ကျွန်တော်တို့တမ်လို့အနေနဲ့ကကျွန်တော်တို့အထူးမြတ်တရားခံမြင်တဲ့ကိစ္စရတဲ့ဒီလိုမျိုးအလှူရှင်တွေပြည်သူတွေဝိုင်းဝန်းကူညီတဲ့ကိစ္စရတဲ့မှာဟန်တားမှုတွေမလုပ်ဘဲနဲ့လှုပ်လှုပ်လှလှလောက်ကင်ဆောင်ရွက်ခွင့်ကိုပေးပါ
အဲ့
တော့ဒီတမန်တော်ဘက်ကအဲ့ဒီလိုမျိုးအခွင့်အရေးတွေရလာလို့ရှိရင်တစ်ဖက်တိုင်းသားတွေကနေပြီးတော့ရိတ်ခါတွေပို့ဖူလုံသွားမယ်ဒီလိုတိုက်ပွဲကိုရည်ရှိဆင်နွှဲရနိုင်တယ်ဆိုပြီးတော့တွေ့နေတဲ့ကိစ္စရတီကကျွန်တော်ပြည်သူတွေရဲ့အသက်အိုးအိမ်စီးဆိုင်လုံခြုံမှုကိုမျက်ွယ်ပြုဆုံးဖြတ်ရရောက်တယ်လို့ပဲကျွန်တော်ကတော့ညီမာတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးတင်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့အင်တာနက်ညချန်ထရိုက်လေးလိုက်အစီအစဉ်ကတော့အချိန်ကန့်သတ်ကြောင်းဒီလောက်ပဲညနာခွင့်ပြုပါရှင်ဖောင်ဝင်ဆွေးနွေးပေးခဲ့ကြတဲ့ကိုစားကြီးဆိုင်ခွန်မိုင်းနဲ့ရှင်နေကြီးဦးမင်းလုံတို့ကိုအထူးပဲကျေးဇူးတင်ပါတယ်ဖောင်ဝင်ဆွေးနွေးပေးခဲ့ကြတဲ့ကျွန်တော်တို့တော်ရရှင်နေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ရှင်